တော်တာရှင်များညာနိုင်ငံတကာငွေကြေးရမုံငွေဖွဲ့ဒီ IMF ရဲ့အကြီးအကဲဖြစ်တဲ့ဥဆောင်ညွှန်ကြားရေးမှူးရော်ဒရီကိုဒီရာတိုဟာဂျပန်နိုင်ငံကိုရောက်ရှိစဉ်ဂျပန်နိုင်ငံဟာသူလောက်ကင်ဆောင်ရွက်နေတဲ့စီးပွားရေးပြည်ပြင်းပြောင်းလဲမှုတွေကိုလမ်းကြောင်းမပြောင်းမဲနောက်ဆက်ထပ်ပြီးဆက်လုပ်ရန်ရှိသေးတယ်လို့တိုကျိုမှာနိုင်ငံသားသတင်းတောက်တီကိုပြောကြားလိုက်ပါတယ်ဂျပန်နိုင်ငံဝန်ကြီးချုပ်ဂျူနီချီရိုကိုဇူမီဟာ၅နှစ်တာဝန်ကြီးချုပ်သက်တမ်းအတွင်းမှာဂျပန်နိုင်ငံရဲ့ငွေကြေးအခြေအနေတွေကိုပြန်ကြည့်တော့နလန်းထူနိုင်အောင်အထောက်အကူပြုစီတဲ့ပြည်ပြင်ပြောင်းလဲရေးတွေကိုအကောင့်ထဲပေါ်နိုင်တဲ့အတွက်လဲမစ္စတာဒီရာတိုကဂျပန်နိုင်ငံဝန်ကြီးချုပ်ဂျူနီချီရိုကိုဇူမီကိုချီးကျူးလိုက်ပါတယ်ဂျပန်နိုင်ငံဟာနှစ်နဲ့ချီးပြီးငွေကြေးတန်ဖိုးကျဆင်းလာတာတို့ဘတ်ဂျက်မှာလူငွေပြတာတို့စတဲ့စီးပွားရေးအင်အားချိနဲ့မှုတွေနဲ့လဲကျုံ့ခဲ့ရပါတယ်။ဒါပေမဲ့အခုအောင်မြင်လာတဲ့ဒီပြုပြင်ကြောင်းလဲမှုတွေနဲ့ပတ်သက်ပြီးစန့်ကျင်တဲ့တမယိုးဝါဒီနိုင်ငံရေးသမားတွေလည်းရှိနေပါသေးတယ်။သူတို့ရဲ့သဘောထားအမြင်ကိုဥသားညွန့်ဦးကကြော့ပြပေးပါလားခင်ဗျာ
။ပြုပြင်ကြောင်းလဲရေးအစီအစဉ်ဟာတိတ်ပြီးတော့လုံခဲသွားပါတယ်။ဥပမာပြောရရင်ကုမ္ပဏီကြီးတွေမှာရာသပတ်အလုပ်လုပ်ကင်ကြတဲ့ဒလေကိုဖျက်ဆီးပစ်ပြီးအခြေခံလူမှုရေးစိတ်ဖိစီးမှုတွေကိုလည်းပေါ်ပေါက်စေပါတယ်။IMF ဥဆောင်ညွှန်ကြားရေးမှူးဒရက်တိုကနောက်ထပ်လုပ်စရာတွေတပုံကြီးရှိနေသေးတယ်လို့ပြောပါရယ်အလုပ်လုပ်တဲ့လုပ်ငန်းခွင်တွေတဲကိုနောက်ထပ်အမျိုးသမီးတွေနဲ့မချိမနဲ့ဖြစ်နေတဲ့လူငယ်တွေထပ်သွင်းဖို့သူဟာဂျပန်ကိုဖိအားပေးပါရယ်နောက်ပြီးတော့ပြည်တွင်းပြည်ပနှစ်ဌာနစလုံးကဈေးကွက်တွေကိုထပ်ပြီးဖွင့်ပေးဖို့အတွက်လည်းပြောဆိုထားပါရယ်ဒါ့အပြင်ဂျပန်ဟာသူကြုံနေရတဲ့စီးပွားရေးစင်ကောက်မှုတွေကိုဖြေရှင်းဖို့အတွက်သုံးဆက်သူတို့ပေးရတဲ့အခွင့်ကို9ရာခိုင်နှုန်းအထိတိုးတက်တယ်လို့လည်းအကြံပြုထားပါရယ်အသက်ရကြီးရင်လာသူတို့ရဲ့အတိုင်းဝိုင်းနဲ့အတူပေါ်လာတဲ့ပြည်သူအကျွေးငွေတွေဟာလည်းအစင်မချောပဲတက်လာနေတဲ့ကိစ္စတွေအတွက်လည်းအခွန်ကိုတိုးမြှင့်ကောက်ခံဖို့ဒီရက်တိုကအကြံပြုခြင်းဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဒီရက်တိုကပဲအခုလိုပြောပါတယ
်။ We believe that there is a case for somewhat more ambitious and front-loaded adjustment to take advantage of the recent ups.
ပုံမအကြံကြီးမတဲ့ပြုပြင်ကြောင်းလဲမှုနဲ့ချက်ချင်းဆောင်ရွက်ရမယ်ညှိနှိုင်းမှုတွေအတွက်လက်ရှိစီးပွားရေးတက်နေတာကိုအခွင့်ကောင်းယူပြီးအချွေးတင်နှုံးကိုရှော့ကြသွားအောင်လုပ်ပင်နေအနာဂတ်မှာလူသာလှည့်သာအောင်လုပ်နိုင်မှုရအခုကတည်းကကြိုးကြိုးတင်းတင်းစီမံပြင်ဆင်နေတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်လို့ဒရာတိုကပြောကြားသွားခြင်းဖြစ်ပါတယ်ဂျပန်နိုင်ငံမှာငွေကြေးတန်ဖိုးကျဆင်းကာလဟာပြည့်စုံသွားပြီလို့ IMF ကကြီးကြတဲ့လက်ကကြေညာခဲ့ပါတယ်ဂျပန်ဘဏ်ကသူ့ရဲ့စီးပွားရေးစီမံခန့်ခွဲမှုကောင်းတဲ့အတွက်ဆိုပြီးမစ္စတာဒီရာတိုကလည်းချီးကျူးလိုက်ပါသေးတယ်။နောက်ထပ်စိတ်ဝင်စားပွဲကောင်းတဲ့ဂျပန်စီးပွားရေးသတင်းတစ်ခုကလည်းဒီသတင်းမှာထဲမှာပေါ်လာပါတယ်။အမေရိကန်ပြည်ထောင်စုကတင်သွင်းတဲ့အမေသားတွေကိုဂျပန်ကတင်သွင်းခွင့်ပိတ်ထားရာကနေအခုပြန်ဖွင့်ပေးလိုက်ပြီဆိုတဲ့သတင်းပဲဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးဥသညွန်ဦးကပြောပြပေးပါလားခင်ဗျာ
။မကြာသေးခင်ကဂျပန်နိုင်ငံကတာဝန်ရှိပုဂ္ဂိုလ်တွေဟာအမေရိကန်နိုင်ငံမှာရှိတဲ့အမေသားထုတ်လုပ်တဲ့နေရာဌာနကြီး35ခုကိုလည်းစစ်ဆေးခဲ့ပါတယ်။တဌာနကလွဲပြီးတော့ကြံ34ဌာနအားလုံးဂျပန်နိုင်ငံကပြတန်းထားတဲ့ဘေးကင်းလုံခြုံရေးအဆင့်ကိုပြည့်မိတယ်လို့ဂျပန်အရာရှိတွေကပြောပါတယ်။အမေရိကန်ရဲ့အမေသားတင်ပို့မှုအပိတ်ခံရတဲ့ကိစ္စဟာအတော်ကြီးကြီးမားတဲ့နှစ်နိုင်ငံကြားကုန်သွယ်ရေးပြဿနာဖြစ်ပါတယ်။ဒီတော့လည်းအမေရိကန်လွှတ်တော်ကဂျပန်အပေါ်ကုန်သွယ်မှုတားမြစ်ချက်တွေပြတန်းတော့မယ့်အခြေအနေဆက်ခဲ့ပါတယ
်။ဟုတ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ2003ခုကတည်းကအမေရိကန်ကတင်ပို့တဲ့အမေသားတွေကိုနွားယူရောဂါကြောင့်ပိတ်ခဲ့ရာကအခုပြန်ဖွင့်ပေးခြင်းဖြစ်ပါတယ်။အခုချိန်ထိအမေရိကန်ကတင်သွင်းတဲ့အမေသားကိုနိုင်ငံ20ကလက်မခံဘဲရှိနေသေးဖြစ်ပါတယ်။တချို့ကတော့အမေထွက်ပစ္စည်းတချို့ကိုကန့်တတ်ထားပါတယ်။ဂျပန်နိုင်ငံကတော့အသက်အရွယ်အားဖြင့်လ20ဒါမှမဟုတ်ဒီငယ်တဲ့နွားငယ်များရဲ့အသားကိုပဲတင်သွင်းဖို့လက်ခံပါတယ်။နောက်ပြီးယောဂါကိုပြန့်နှံ့စေတဲ့ကြိုးရိုးကိုလည်းထုတ်ပြခိုင်းပါတယ်။အမေရိကန်စပ်ပြောရေးဝန်ကြီးမိုက်ယိုဟန်ကအမေရိကန်အမေသားတွေဟာအင်မတန်မှအထူးတလဲစိတ်ချရတယ်လို့ပြောပါတယ်ဂျပန်နိုင်ငံကအမေရိကန်ရဲ့အမေသားတင်ပို့မှုကို2003ခုဒီဇင်ဘာလကစပြီးပထမဆုံးအကြိမ်ပိတ်ပင်တားမြစ်ခဲ့ပါတယ်ဒီချိန်နောက်ပိုင်းမှာသူ့ရဲ့မွေးမြူရေးခြံကနွားတွေနွားယူယောဂါပိုးရှိမရှိကိုအမေရိကန်စိုက်ပျိုးရေးဌာနကတနေ့တနေ့ကိုနွားကောင်ကြီးတစ်ထောင်စစ်ဆေးခဲ့ပါတယ်နှစ်နှစ်တိုင်းတိုင်းစမ်းသပ်စစ်ဆေးခဲ့ရမှာ BSE ခေါ်တဲ့နွားယူယောဂါပိုးရှိနိုင်တဲ့နွားနှစ်ကောင်ကိုပဲတွေ့ကြရပါတယ်အမေရိကန်အစိုးရဟာ9နှစ်ကြာစစ်တပ်စစ်ဆေးမှုပြုပြီးတဲ့နောက်စစ်တမ်းထုတ်ရမှာနွားကောင်ကြီး42တန်းနဲ့က၄ကောင်ကနေ9ကောင်ကြာမှာပဲဒီရောဂါပိုးဖြစ်နိုင်တာကိုတွေ့ရပါတယ်အခုအချိန်မတော့အချိန်ဤဟာကောင်းမွန်လာပြီဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုဟာတစ်နှစ်တစ်နှစ်ကိုနွားကောင်ကြီး4000ခန့်ကိုပဲစစ်တပ်စစ်ဆေးတော့မှာဖြစ်ပါတယ်အဲ့ဒီစာနှုန်းထားဟာလည်းကမ္ဘာတရိတ်ဆန်များကျန်းမာရေးအဖွဲ့ကြီးကစစ်ဆေးဖို့ပြဋ္ဌာန်းထားတဲ့အဆင့်နဲ့စာရင်းဆယ်စားတောင်ပိုးပြီးတော့မြင်မာသေးတဲ့အကြောင်းကိုတင်ပြရင်း ဒီသတင်းပါအတွက်စီးပွားရေးကဏ္ဍကိုဒီမှာရေးသားပါ